Welcome to the Voice of America in Burmese.
Mingla Minaki Mashin, Washington News of VOA American Tangani, Natal Sakuna Kuni, Jola say yet, Sanini Neneki is seizing o, Nemazano de Minetal Nagani Kuninaiti, Lindometer, Donzani, Leze, Leza Gurugani, Dayai Tolin, Bama Washin.
ကျမအင်ဂျင်နိုင်ပါမင်္ဂလာပါရှင်ကျမကခင်းတဲ့ပါဒီမနေ့ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြေညာပြီးမှာပါပြည်တော်စုစုံစမ်းစစ်ဆေးဘယူရိုး
ဒရင်းစီစဉ်ပြီးမှလည်းဒီငားရတာခေးစဉ်ဖြစ်ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကနေဒါဖက်ဒရယ်စနစ်မှာလေ့လာစရာတွေအများကြီးရှိနေကြောင်းအခုလိုပြောသွားပါဗျာ။ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းမှာဒီမှာနိုင်ငံတော့မခက်ခဲခဲ့ပေမဲ့လည်းအများကြီးပဲဒီမှာလို့သိရရှိခဲ့ပါတယ်။နောက်ပြီးတော့ မနေ့ကတိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းပြောသွားတဲ့အကြောင်းအရာတွေကိုသတင်းစီစဉ်နောက်ပိုင်းကောက်နှုတ်တင်ပြပေးဖို့ရှိပါတယ်။ဒါပြင်ထိတ်တန့်ရောက်နိုင်ငံတကာသတင်းဖြစ်နေတဲ့ဗြိတိန်ရွေးကောက်ပွဲမှာကွန်ဆာဗေးတစ်ပါတီအမတ်အများစုနေရာရှုံးနိမ့်သွားတဲ့အတွက်ရင်ဆိုင်ရမယ့်အခြေအနေအလားအလာသုံးသပ်တင်ပြဖို့ရှိပါတယ်။ရှင်းအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွ
အကြီးကဲဟောင်းဂျိမ်းစ်ကိုမီဟာချက်သဖရင်းနဲ့လွှတ်တော်ကျန်းလာပွဲမှာကြမ်းကြင်ထားတဲ့ကြားကပဲလင်းလေပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြမ်းကြီးမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာအင်းသမ္မတအင်ဂျူအပြင်ဘက်နှင်းစီဥယျာဉ်မှာသတင်းတောက်တွေရဲ့အမေတွေကိုဖြေကျမ်းရင်းအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါဟာမေလ16ရက်နေ့ကစပြီးသတင်းမီဒီယာတွေနဲ့ပထမဆုံးတွေ့ဆုံပြီးအမေအဖြစ်ဆက်လုပ်တာဖြစ်ပါတယ်ဒီနှစ်ဆန်းလုံးကမစ္စတာကိုမီနဲ့တီးတန့်တွေ့ဆုံစဉ်ကသူ့ပေါ်မှာသစ္စာစောင့်တည်ဖို့အတွက်ပန်ချမ်းမှုရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သမရကဒီလူအကြောင်းကိုသူသိမသိတဲ့အတွက်သူ့ကိုသစ္စာစောင့်တည်စေခြင်းလေလို့ပြောမှာမဟုတ်ပါလို့ပြောတယ်လို့ဘယ်သူကရောသူသိမသိသူကိုဒါမျိုးပြောမှာလဲလို့ပြန်ပြီးမေးခွန်းထုတ်ခဲ့တာပါဒါပြင်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့ Michael Flynn နဲ့ Russia တို့ရဲ့အဆက်အသွယ်ရှိနေနိုင်တာအတွက် FBI ကစုံစမ်းနေတာတွေကိုရက်ဆိုင်မှု Mr. Comey ကသူကသူမပြောခဲ့ပါဘူးလို့လည်းပြောပါတယ်ဒါအပြင်သူ့ပေါ်မှာဆွဆွဲမှုတွေနဲ့ပတ်သက်ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာကိုသူ့ရဲ့ထူးအတိုင်းငန်း Robert Mueller ကိုပြန်ပြီးပြောပြမယ်လို့လည်းပြောပါတယ်သမ္မတ Trump ဟာ Romania သမ္မတ Klaus Iohannis နဲ့အတူသမ္မတ Interview မှာတွေ့ဆုံပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်
ပြည်ထောင်စုမှာကြာသပတေးကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိအနာရ Conservative Party အပါအဝင်ဘဲပါတီမှအစိုးရဖွဲ့နိုင်လောက်အောင်အလွှတ်တော်အမတ်နေရာအများစုမရခဲ့ပါဘူး။နိုင်ငံထဲမှာတေးကြမှုဟာအရင်ကထက်ပိုလိုအပ်နေတယ်လို့ဝန်ကြီးချုပ် Theresa May ကပြောကြားပြီးမြောက်ပိုင်းအိုင်ယာလန်က Democratic Unionist Party DUP နဲ့ညီမောင်အစိုးရဖွဲ့မယ်လို့ကြေညာခဲ့ပါတယ်။အစိုးရအဖွဲ့အစ်ထဲမှာဘန်နာရေးနိုင်ငံခြားရေးကာကွယ်ရေးပြည်ထောင်ရေးနဲ့EU တွေကဗြိတိန်နှုတ်ထွက်မှုညှိနှိုင်းရေးဝန်ကြီးတွေကတော့အပြောင်းအလဲမရှိပေမဲ့ကျန်တဲ့ Cabinet ဝန်ကြီးနေရာတွေကိုညှိနှိုင်းနေဆဲဖြစ်ပါတယ်။နောက်ဆုံးမဲရလက်တွေအရ Conservative Party ကလွှတ်တော်မှာအရင်ရှိထားတဲ့အမတ်နေရာ73နေရာရှုံးနိုင်ပြီးတော့318နေရာပဲအနိုင်ရခဲ့ပါတယ်။အဓိကအတိုက်ခံ Labour Party ကတော့အမတ်နေရာ30ထက်အနိုင်ရပြီး262နေရာလွှတ်တော်မှာနိုင်ခဲ့ပါတယ်။ DUP Party ကတော့အမတ်နေရာ10နေရာနိုင်ထားပါတယ်။ထောက်ခံမှုပြန်ပြီးခိုင်မာလာတဲ့ Labour Party ခေါင်းဆောင် Jeremy Corbyn ကဝန်ကြီးချုပ်မင်းအနေနဲ့ယာရုကနေဆင်းသင့်တယ်လို့ပြောခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးညှိနှိုင်းဆွေးနွေးမှုတွေကိုပြည်သူတွေရဲ့ထောက်ခံမှုအပြင်နဲ့ပြည်ပြသက်သာဆောင်ရွက်နိုင်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့ဝန်ကြီးချုပ်က၃နှစ်အချိန်ဆောပြီးတော့ထွေထွေရေးကောက်ပွဲကျင်းပခဲ့တာပါ။ဒါပေမဲ့သူမျှော်လင့်တယ်လို့ဖြစ်မလာခဲ့တဲ့အပြင်လက်ရှိအာဏာရပါတီအထင်နာခဲ့တာဖြစ်ပါတယ်။နိုင်ငံရဲ့မရေရာမှုတွေဆက်ရှိနေတဲ့အခြေအနေမှာစီးပွားရေးအပေါ်ဂရဲရက်ခတ်နိုင်တယ်လို့စီဝါရေးပညာရှင်တွေကပြောကြပါတယ်။တောက်ကြနေကငွေကြေးဈေးကွက်မှာစတာလင်ပေါင်တန်ဖိုးကျဆင်းခဲ့ပါတယ်ရှင
်။ဒီသတင်းပတ်တဲ့အီရန်မြို့တော်တဟီရန်မှာလူပေါင်း12ခုလောက်19ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုကိုအမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကပံ့ပိုးပေးနေတယ်လို့အီရန်ခေါင်းဆောင်အယာတိုလာအလီခါမင်းနီကသ အောက်ကျန်နေမှာဆွဆွဲလိုက်ပါတယ်။တေဆုံးသူတွေအတွက်စာပနကိုတက်ရလာသူကထောက်မောင်းများစွာရှိနေတာပါ။ဗုဒ္ဓဘုနဲ့တိုက်ခိုက်မှုတွေဟာအမေရိကန်နဲ့ဆော်ရီအစိုးရတွေကိုအမုန်းပွားမှုတွေပဲတိုးလာစေမယ်လို့အီရန်ခေါင်းဆောင်ခါမင်းကြီးကပြောကြားကြောင်းနိုင်ငံတော်သတင်းမှာဖော်ပြထားတာပါ။အီရန်ခေါင်းဆောင်ကတေဆုံးသူတွေအတွက်ဝန်ထဲကြောင်းတုံ့ပြန်လာမှာအခုကြိုအခုလိုပြောကြလိုက်တာဖြစ်ပါတယ်။လ င်ငံ့ရဲ့တန်တိထံကိုမျက်စည်းစေနိုင်ပါဘူးလို့လည်းပြောပါတယ်။အခုလိုတိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့ကသူတို့လှုပ်ဆောင်လာဖြစ်ကြောင်းကြေညာခဲ့တာပါ။ဒါပေမဲ့ဇာပနအခမ်းအနားပြီးတောက်ကြနဲ့ပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲမှာတော့အမေရိကန်နဲ့အတူကြဆုံးပါစီလို့ကြွေးကြော်ခဲ့ကြတယ်လို့ Sorry ပြင်းရဲ့မိသားစုဝင်တွေတည်ဆုံးပါသည်ဈေးလို့လည်းဆူတောင်းခဲ့ကြတာပါ။အီရန်ထောက်လိုင်းဝန်ကြီးဌာနကတော့အခုတိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့နဲ့ပူးပေါင်းခဲ့ကြတယ်။အီရန်နိုင်ငံသားအမျိုးသား၅ဦးကလုဆောင်လာလို့ကြက်တဲ့ရင်းနဲ့မှပြောပါတယ်။ဒီလူတွေဟာပြီးခဲ့တဲ့ဩဂုတ်လအီရန်ကိုပြန်မလာခင်ဆီးရီးယားကရက်ကန်နဲ့အီရတ်ကမိုဆိုးဒေသတွေကိုတွားရောက်ပြီး IS အဖွဲ့အတွက်တိုက်ခိုက်ပေးခဲ့တယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။သူတို့ဟာအမျိုးသမီးတွေအယောင်ဆောင်ပြီးတိုက်ခိုက်ခဲ့တာဖြစ်ကြောင်းအီရန်လုံခြုံရေးအရာရှိတွေကပြောပါတယ်
။အမေရိကန်ရဲ့ဒုံးရံကာကွယ်ရေးတပ်ချစ်တဲ့တပ်စစ်မှုကိုဆိုင်းငံ့လိုက်တယ်လို့တောင်ကိုရီးယားကကြေညာပြီးသမ္မတဒေါ်နယ်ထရန့်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ကြားမှာဒီကိစ္စဆွေးနွေးခဲ့ကြတယ်လို့အင်ပီရိုတာဝန်ရှိသူတယောက်က VOA ကိုအတည်ပြုခဲ့ပါတယ်။သားစနစ်ထားရှိမှုကပတ်ဝန်းကျင်အပေါ်ဘလို့တက်ရောက်မှုရှိနိုင်မလဲဆိုတဲ့သုံးသပ်ချက်အပြည့်အစုံလုပ်မပြီးခင်အထိစနစ်မှာတတ်ဖို့လိုသေးတဲ့အစိတ်အပိုင်းတွေတက်ဆင်မှုကိုဆိုင်းထားမယ်လို့တောင်ကိုရီးယားနိုင်ငံကပုံထုံးနေတုန်းကကြေညာခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေနဲ့မဟာမိတ်တောင်ကိုရီးယားကြားအနီးကပ်ဆက်သွယ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူကပြောပါတယ်။တာစနစ်နဲ့ပတ်သက်လို့အရင်ပေးထားတဲ့ကတိကိုပြင်ဆင်မှာမဟုတ်ဘူးဆိုတာတောင်ကိုရီးယားအစိုးရဘက်ကအမေရိကန်ကိုအာမခံခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားကိုအာမခံချက်ပေးခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံကာကွယ်နိုင်ဖို့အတွက်လို့ဆိုပြီးအမေရိကန်ကဒုံးရံကာကွယ်ရေးတာစနစ်ကိုတောင်ကိုရီးယားမှာထားရှိတာဖြစ်ပါတယ်ရှင်။
ယူရီအမေရိကန်ဆန်မနေ့ထက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 9325စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာစိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်ဆန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတောက်ကြနေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွေဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ဆွေဒင်ကအလက်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွေဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဗန်နုရဲ့ဖိတ်ကြားချက်အရဒေါန်ဆန်းစုကြည်ဟာဆွေဒင်နိုင်ငံကိုတည်ဝင်ချစ်ကြည်ခီးဆက်လက်ထွက်ခွာတာဖြစ်ပါတယ်။ကနေဒါနိုင်ငံ၅ကြာခီးစင်အတွက်မှာတော့ကနေဒါဘင်ဂန်ချုပ်ဒေးဗစ်ဂျွန်စတန်နဲ့တွေ့ဆုံခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ဂျက်ဆန်ထရူးဒိုနဲ့တွေ့ဆုံခြင်းမှာတော့နိုင်ငံခြားစီးပွားရေးနဲ့ဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုခီးစင်တွင်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ 8.8 သန်းထောက်ပံ့ပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကနေဒါခီးစင်တွင်အော်တဝါမြို့မှာဖက်ဒရယ်နိုင်ငံများဖိုရမ်ရဲ့အစီအစဉ်နဲ့ကျင်းပနေတဲ့ကနေဒါနိုင်ငံဖက်ဒရယ်စနစ်အောက်ကဗန်နေးဆိုင်အစီအမံများနဲ့တဘာဝတယံဆက်တဲ့အရင်းမြစ်စီမံခန့်ခွဲမှုဆိုင်ရာဆွေးနွေးပွဲကိုလည်းဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ကနေဒါနိုင်ငံတိုရန်တိုမှာတောက်ကြနေကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကိုတိုရန်တိုမြို့တော်ဝင်ကိုယ်တိုင်တက်ရောက်လာတာဖြစ်ပြီးတော့ကနေဒါနိုင်ငံရဲ့ဖက်ဒရယ်စနစ်ကနေမြန်မာနိုင်ငံအတွက်နိုင်လာစရာတွေအများကြီးရှိနေသေးတယ်လို့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဇူလ20ရက်နေ့မှာတော့ဆွေရင်နိုင်ငံကိုရောက်နေတဲ့မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဖို့ရှိပါတယ်။
အရှေ့နဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေပြင်မှာငါးဖန်းခွင့်ပိတ်ပင်တယ်လို့တရုတ်နိုင်ငံကကြေညာထားပေမဲ့ရေပိုင်နဲ့အငင်းပွားနေတဲ့တခြားနိုင်ငံတွေကဂရုမစိုက်ဖဲသူတို့နိုင်ငံတွေရဲ့ငါးဖန်းလှေတွေကိုတွားခွင့်ပေးထားပါတယ်။ဒီနှစ်အတွက်မေလတရနေ့ကစလို့3လအတွင်းအငင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲမှာအရင်နှစ်တွေကထက်ပိုပြီးတင်းကျပ်တဲ့စည်းကမ်းတွေနဲ့ငါးဖန်းခွင့်ကိုတရုတ်အစိုးရကဆိုင်းငံ့ထားတာပါ။ဒါပေမဲ့အဲ့ဒီရေပြင်နယ်နိမိတ်ထဲကသူတို့နဲ့တက်ဆိုင်တဲ့အပိုင်းကိုပိုင်ဆိုင်တယ်လို့ထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းပြောနေကြတာဖြစ်ပါတယ်။ nga phan kwe ya yi pait chang tiyau ye chin nya chat ko vietnam nai ngan ga a pye tin ga ba de philippine ga ro a ti a mat ma pyu de poun ne ba ma ma tong pyan ma u taiwan ga ro a ei niya ri ma nga phan long ngan lou ni tu ri ko su cha de a pyin tiyau phat ga nga phan le ri ko phan ne so yin ku nyi me lo pyo cha ga ba de taung tiyau pin le de ga yi pye ma 1995 ku nit the ga sa lo tiyau do ga nga phan kwe ko ya di a lai pait pin ga da phit ba de a ei pait pin mu a twe ma nga phan le de cho ko le phan si ga ba de
Asia Pacific data ရင်း နိုင်ငံတွေဟာ တိုးမြင့်လာနေတဲ့ computer cyber တိုက်ခိုက်မှုတွေနဲ့အတူ ချိန်ချောက်မှုတွေကို ရင်ဆိုင်နေရတာမို့ data ရင်း နိုင်ငံတွေကြား cyber တိုက်ခိုက်မှုအခြေပုံကြီးမှာ တဆင့်တိုးပြီးပူးပေါင်းဆောင်ရွက်ကြဖို့ အရှိတောင်အာရှအနေနဲ့တွေက တိုက်တွန်းလိုက်ပါတယ် cyber တိုက်ခိုက်မှုတွေကြောင့် စီးပွားရေးထိခိုက်နေကြချိန်မှာပဲ အခုလို တိုက်ခိုက်မှုတွေ ထိုးဖောက်ဝင်ရောက်မှုတွေ အန္တရာယ်ကို ရင်ဆိုင်ကြရတာဖြစ်ပါတယ် ဒါကြောင့် ဒီ အန္တရာယ်ကျော်လွန်နိုင်ရေးအတွက် အမြန်
ပြောင်းလဲနေတဲ့နည်းပညာနယ်ပင်နဲ့အတူအမှီလိုက်ဖို့မူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတယ်လို့ဒေတာရင်းစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအရေးကပြောပါတယ်။ကမ္ဘာ့ရာသီဥတုဖောက်လဲပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးကတိကဝတ်တွေအတိုင်းဥဆောင်စူးစမ်းသွားမယ်လို့တရုတ်ကအာမခံထားတဲ့အချိန်မှာတရုတ်ကုမ္ပဏီတွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလု
ခုဆက်လက်ပြီးတော့ဗြိတိန်နိုင်ငံရွေးကောက်ပွဲရလဒ်အပေါ်တုံ့တက်တင်ပြမှာပါဗြိတိန်နိုင်ငံမှာဂျွန်လ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေကအာဏာရပါတီအတွက်မျှော်လင့်ထားတယ်လို့မဖြစ်ခဲ့ပါဘူးလွှတ်တော်မှာ Conservative အမတ်အများစုအနေထားဆုံးရှုံးခဲ့ပြီးညွန်ပေါင်းအစိုးရဖွဲ့ရတော်မဲ့အခြေအနေကိုရောက်ခဲ့ပါတယ်ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်မဲ့ဆွေးနွေးမှုတွေတရားဝင်စတင်မှု၁၀ရက်တောင်မလိုတော့တဲ့အချိန်မှာဝန်ကြီးချုပ် Theresa May အနေနဲ့နိုင်ငံတွင်းမှာရောEU နဲ့ပါပိုးပြီးခက်ခဲတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုရင်ဆိုင်ရလိမ့်မယ်လို့နိုင်ငံရေးလေလာသူတွေကတုံ့တက်နေကြပါတယ်။မဆုမျက်မှုန်ကပဲအပြည့်စုံကိုစူးစီးတင်ပြမှာပါရှင
်။ဗြိတိန်ထွေထွေရွေးကောက်ပွဲကိုအချိန်ဆောချင်းပဖို့ဆုံးဖြတ်ခဲ့တဲ့ဝန်ကြီးချုပ် Theresa May အတွက်ရလကမျှော်လင့်ထားသလိုဖြစ်မလာခဲ့တဲ့အပြင်ယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေကိုတော့ရင်ဆိုင်နေရပါတယ်။နောက်ဆုံးမဲရလအရအာဏာရ Conservative Party ကလွှတ်တော်မှာအမတ်နေရာ318နေရာအဓိကအတိုက်ခံ Labour Party က262နေရာစသဖြင့်ရခဲ့ပါတယ်။ဘဲပါတီကမှတပါတီရဲ့အစိုးရဖွဲ့ဖို့လိုအပ်တဲ့အမတ်နေရာ326နေရာပြည့်အောင်မရခဲ့ပါဘူး။တောက်ချာနေမင်းကဗဟိမကြီးကိုအခြေအနေတင်ပြခွင့်တောင်းပြီးတဲ့နောက်ဝင်းကြီးချုပ်မေကမြောက်ပိုင်းအိုင်ယာလန်က Democratic Unionist Party DUP နဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ကြေညာခဲ့ပါတယ်။DUP ပါတီကတော့အမတ်နေရာ10နေရာအနိုင်ရထားတဲ့ပါတီဖြစ်ပါတယ
်။ Our two parties have enjoyed a strong relationship over many years and this gives me the confidence to believe
ကျမတို့ပါတီနှစ်ခုကြားမှာနှစ်ပေါင်းများစွာကလေးကခိုင်မာတဲ့ဆက်ဆံရေးရှိခဲ့ပါတယ်။ UK နိုင်ငံတစ်ခုလုံးရဲ့အကျိုးအတွက်ကျမတို့အတူလက်တွဲပြီးလုပ်နိုင်မယ်ဆိုတဲ့ယုံကြည်ချက်အခိုင်အမာရှိပါတယ်။
လွှတ်တော်မှာအများစုအနိုင်ရထားတဲ့အနေအထားကိုဆုံးရှုံးပြီးနိုင်ငံရေးအရာအထည်နာခဲ့ပေမဲ့ဝန်ကြီးချုပ်မေကတော့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးဆိုတာကိုပြတ်ပြတ်သားသားပြသခဲ့ပါတယ်။ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆွေးနွေးမဲ့ Brexit ဆွေးနွေးမှုတွေကိုစီစဉ်ထားတဲ့အတိုင်းဂျွန်လ19ရက်နေ့မှာစတင်မယ်လို့ပြောကြားခဲ့ပါတယ်။ EU ရဲ့ညှိနှိုင်းမှုတွေကိုလုပ်တဲ့နေရာမှာသူ့ရဲ့ဥစားမှုအပေါ်ပြည်သူတွေစီကအပြည့်အဝထောက်ခံမှုရနိုင်မယ်လို့ဝန်ကြီးချုပ်မေတွက်ပြီးတော့ရွေးကောက်ပွဲကို၃နှစ်အချိန်ဆခေါ်ယူကျင်းပခဲ့တာပါ။ဒါပေမဲ့အခုတော့အခြေအနေဟာပိုလျှောက်ထွေးပြီးမရေရာတဲ့အခြေအနေရောက်သွားတယ်လို့နိုင်ငံရေးအကဲခတ်အများစုကတုံ့တက်နေကြပါတယ်။ပြည်တွင်းမှာရောပြည်ပမှာပါ Theresa May အခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့ London စီးပွားရေးတက္ကသိုလ် LSE ရဲ့ Institute of Public Affairs ဌာနညွှန်ကြားရေးမှူး Tony Travers ကအခုလိုတုံ့တက်ပါတယ်
။ Means it will be far more difficult to govern both domestically but particularly in relation to the UK negotiating to leave the EU.
ရွေးကောက်ပွဲရလဒ်တွေအများပြည်တွင်းမှာရောEU ကနေ UK နှုတ်ထွက်မဲ့ညှိနှိုင်းမှုတွေမှာပါပိုပြီးတော့တောင်ခက်ခဲသွားပါလိမ့်မယ်။ Theresa May ရွေးကောက်ပွဲလုပ်ခဲ့တဲ့ရည်ရွယ်ချက်ကလွှတ်တော်မှာအများစုအနိုင်ရပြီး EU နဲ့ညှိနှိုင်းမှုတွေကိုပြက်ပြက်သားသားလုပ်နိုင်ဖို့ဖြစ်ပါတယ်။အခုတော့အားရတဲ့အခြေအနေရောက်ပြီးသူ့အတွက်အခက်ခဲကြီးရင်ဆိုင်နေရပါပြီ
။ EU ကနေထွက်ဖို့လိုလားတဲ့ DUP ပါတီနဲ့ Conservative ပါတီကညွန်ပေါင်းအစိုးရဖွဲ့တဲ့နေရာမှာဘလို့ညှိနှိုင်းမှုတွေလုပ်ကြလဲဆိုတာကိုအခုအချိန်မှအတိအကျမသိရသေးပါဘူး။ဒါပေမဲ့ Brexit ကိစ္စညှိနှိုင်းမှုတွေအပါအဝင်
Nobody's going to go fully into a full coalition, which means it may be a case of negotiating things more on a deal by deal basis.
DUP party ya belo tamajet de tha de le so ya paw ma mu ti ba de belo ape yu lou ni de le so ya ti ja ma ti ya de ba u te ja ra tkhu ga ro kan na zo ma a che ni pu bi shou thwe me ai ta ma brexit ka le tkhu pa win phit ba le me
cha da re ni ga thwe thwe ywe ka pwe ma conservative party ga anan ya tha de amat niya 73 niya sou shong ga be me labor party ga ro amat niya 30 that pi do anan ya shi ga ba de တက္ကသိုလ်ကျောင်းလာကရီရှော့ချမယ် NHS အမျိုးသားကျန်းမာရေးစောင့်ရှောက်မှုတွေပိုပေးမယ်ဆိုတဲ့ကတိတွေကြောင့်လူငယ်တွေရဲ့မဲတွေလေဘာပါတီပိုရခဲ့တယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်ဗြိတိန်နိုင်ငံထဲမှာနိုင်ငံရေးအမြင့်သဘောထားကြီးကြီးမားမားကွဲနေတယ်ဆိုတာကိုအခုရွေးကောက်ပွဲကပြသခဲ့တာပါတည်ငြိမ်ခိုင်မာတဲ့အစိုးရဦးဆောင်မှုရဖို့ဝန်ကြီးချုပ်မေကရည်ရွယ်ခဲ့တာဖြစ်ပေမဲ့ဗြိတိန်မှာနိုင်ငံရေးမရေရာမှုတွေလနဲ့ချီရှိလာနိုင်တယ်လို့လန်ဒန် VOA သတင်းတောက် Henry Richwell ကပြောပါတယ်နိုင်ငံရေးမရေရာတဲ့ကရက်ကစီးပွားရေးကိုရိုက်ခတ်လာနိုင်တယ်လို့လဲစီးပွားရေးပညာရှင်တွေကတွက်နေကြပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်တောက်ချာနေကဒေါ်လာနဲ့ယူရိုငွေကြေးလဲလှယ်တဲ့စတာလင်ပေါင်တန်ဖိုးကျဆင်းခဲ့ပါတယ်ရှင
်။ဒီမနက်ကရက်စီးပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗလာယူဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီမနက်ကမှစီးပွားရေးရာချီလီကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတော့ကတော့ VOA ရဲ့စီရင်ညာတိုက်ရိုက်လည်လိုက်စီစဉ်မှာဆွနေကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးပြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွနေမြင်ရဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွနေခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကိုဆက်သွယ်ပေးပို့ထားနိုင်ပါတယ်။ဒီလိုရတဲ့ရည်ရည်လိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်။ကနေဒါနိုင်ငံ Favorite Snick ကနေမြန်မာနိုင်ငံအတွက်လေ့လာစရာတွေအများကြီးရှိနေကြောင်းတိုရန်တိုမြို့မှာမနေ့ကပြုလုပ်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တိုရန်တိုမြို့တော်ခန်းမမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုမြို့တော်ဝင်ဂျွန်ထိုရီကိုရိုင်တက်ရောက်ပြီးတော့ကြိုဆိုအဖွင့်စကားပြောကြားခဲ့တာပါ။မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းကနေဒါနိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကိုတောင်ဆန်းစုကြည်ကအခုလိုစပြောပါဗျာ။ဒါကျွန်တ
ော်တို့ဒီမှာလာရတဲ့အဓိကအကြောင်းရင်းကတော့Forum of Federation ဆိုတဲ့အဖွဲ့အစည်းပြီးတော့ကျမတို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမှန်ပြီးတော့ကျမတို့နားလည်အောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်။နားတဲ့အဖွဲ့အစည်းမှာဆိုလို့ရှိလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ပြီးပါတယ်။ကျမတို့အစိုးရကိုယ်စားလှယ်ပြီးပါတယ်။တပ်မတော်ကိုယ်စားလှယ်ပြီးပါပါတယ်။ဒါတော့ဒီလိုလာတာမှလာတဲ့အခါမှာဒီကိုယ့်အမြင်သူ့အမြင်ဖလှယ်ခွင့်နဲ့ရတယ်။နောက်ပြီးတော့ကျမတို့အားလုံးရင်ဆိုင်ရမယ်စင်ခုံမှုတွေအကြောင်းလေးကျွန်တော်တို့ပို့ပြီးတော့သိလာရတယ
်။ခိုင်မာနေပြီဖြစ်တဲ့ကနေဒါဖက်ဒရယ်စနစ်မှာအခက်အခဲတွေဘလို့ကြော်ဖြတ်ခဲ့တယ်လဲဆိုတာကိုသူဥဆောင်တဲ့ကိုစလဲဖွဲ့အနေနဲ့လေ့လာခဲ့ကြအောင်အခုလိုတဆက်သေးပြောပါပါတယ
်။ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းမှာကျွန်တော်တို့နိုင်ငံတော့မခက်ခဲခဲ့ပြီမဲ့လေအများကြီးပဲကျွန်တော်တို့သိယူစရာရှိခဲ့ပါတယ်။နောက်ပြီးတော့ကနေဒါနိုင်ငံဆိုလို့ရှိရင်ဖက်ဒရယ်ဒီတော်စုတစ်ခုအနေနဲ့ခိုင်မာသွားပြီဆိုတော့စင်ခေါ်မှုတွေဘယ်လိုပြန်ဆိုင်ခဲ့ရလဲကြော်သွားခဲ့ရလဲဒါပြုစင်ခေါ်မှုတွေကတကယ်တော့ဘယ်တော့မှအဆုံးမရှိဘူးဆိုတာလည်းကျွန်တော်တို့နားလည်ဖို့လိုပါတယ်
ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်ဥဆောင်နေသူတဦးအနေနဲ့လက်ရှိငင်းငယ်ရေးဆွေးနွေးနေတဲ့အခြေအနေကိုလည်းအခုလိုပြောပြပါရစေ
။အဲတော့တချို့ကနေပြီးတော့ကျွန်တော်တို့ရဲ့ငင်းငယ်ရေးဖြစ်စဉ်ဟာငင်းငယ်ရေးအတွက်ကြိုးပမ်းမှုတွေကအခုတည်းကတိုးတက်မှုမရှိဘူးဆိုတာတိုးတက်မှုရှိတယ်ဒါပေမဲ့တစ်ခါတည်းလဲဆုပ်ယုံမှုရှိရမှာပဲ။ရှေ့တိုးရင်နောက်ဆုပ်ရင်ရှေ့တိုးရင်နောက်ဆုပ်ရင်လည်းကျွန်တော်တို့လိုချင်တဲ့ပန်းနိုင်ကိုရောက်အောင်တောင်းရမှာပဲ။တခြားနိုင်ငံတွေရဲ့ငင်းငယ်ရေးဖြစ်စဉ်တွေကိုကြည့်လိုက်လို့ရှိလို့ရှင်ငင်းငယ်ရေးကြိုးပမ်းမှုတွေကြည့်လိုက်လို့ရှင်တဲ့
ဒီလိုပဲဆိုတာမြင်ရပါတယ်မယ်တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဆယ်စုနှစ်ပေါင်းများစွာမကရာစုနှစ်နဲ့တောင်မှချိန်ပြီးတော့ရင်းချမ်းရေးအတွက်မျိုးသားပြောင်းလဲရင်းချဖြစ်ရေးအတွက်ကြိုးပမ်းခဲ့ကြရတာပါသူရဲ့ပြပခီးစင်တိုင်းသက်ဆိုင်ရာနိုင်ငံရောက်နေတဲ့မြန်မာမိသားစုတွေနဲ့တက်နိုင်တဲ့လောက်တွေ့ဆုံရမှာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရှင်းပြပြီးအမေးအဖြေပုံ ကိုပယ်ဖျက်ခဲ့ကြောင်းနဲ့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံနေအနေနဲ့ပြည်ပရောက်မြန်မာတွေအတွက်ဗီဇာကိစ္စအဆင်ပြေအောင်အထူးအလေးထားဆောင်ရွက်နေကြောင်းဒေါက်ဆန်းစုကြည်ကရှင်းပြပါပါတယ်
။ကျမတို့ဟာဒီလိုအမေရိကန်လုတ်ထားတဲ့ Black List လုတ်ထားတဲ့ဆိုတော့အခုနိုင်ငံရေးရကျမတို့မလုတ်တော့ပါဘူး။ဗီဇာမပေးတာဟာကျမတို့တာမဗီဇာတွေပေးပါတယ်။တချို့ခဏခဏဝင်လိုက်ထွက်လိုက်ပါလို့ multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါလေ။နောက်တချို့ကြတော့ interpol လာနေပြီးတော့ကိုယ်သတ်မှတ်ထားတဲ့လူမဲ့စင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူး။တာနေချာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ချမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူး
။ NLD အစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာနိုင်ငံတကာရောက်နေတဲ့မြန်မာတွေကိုခွဲခြားမှုမရှိဘဲကြိုဆိုလက်ခံဖို့နဲ့အကာအကွယ်ပေးဖို့အချက်ပါဝင်ကြောင်းအခုလိုပြောပါရစေ
။ကျမတို့အစိုးရတိခွဲကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြတာပါ။နိုင်ငံသားရေးယုံကနေပြဆွလိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတဖွားမှာရှိတဲ့တန်ယုံနေတန်ယုံဝင်တတ်နေရဲ့အဓိကအလို့တခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားတယ်ဆိုပြီးခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ခွဲနွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲချပြီးသားအတိုင်းပဲကျမတို့တာဝန်ကြီးရလည်းလုပ်နေပါတယ်
အခုလိုဒေါန်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံချင်းမြို့တော်ခမ်းမအပြင်မှာတော့ကချင်ကရင်နဲ့ရိုဟင်ဂျာအဖွဲ့တွေကဆန္ဒပြခဲ့ကြပါတယ်။ဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါခီးစဉ်အပြီးမှာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါန်ဆန်းစုကြည်ဆက်လက်ထွက်ခွာသွားပါတယ်။ဂျွန်လ12ရက်နေ့မှာတော့ဆွီဒင်နိုင်ငံရောက်မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ရန်ကုန်တိုင်းအတွင်းစီပင်သားရရွေးကောက်ပွဲတွေကိုဒီမိုကရေစီစံနှုန်းတွေနဲ့အညီကျင့်ပနိုင်ဖို့စီပင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကို2019ခုအကုန်ပိုင်းမှာအပြည့်အစုံရေးဆွဲဖို့ပြင်ဆင်နေကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။ရန်ကုန်တိုင်းအစိုးရကပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းသူတို့တိုင်းအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရှင်းပြတဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဇွန်လ9ရက်တောက်ကြနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းဖွံ့ဖြိုးတိုးတက်လာဖို့အတွက်ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့အကူအညီနဲ့ Master Plan တစ်ခုရေးဆွဲလှုပ်ဆောင်ခဲ့သလိုပြည်သူတွေသွားလာရေးလွယ်ကူအောင်ကားလမ်းရထားလမ်းသင်္ဘောစိတ်ဆုံးရာနေရာသစ်တွေအတွက်ပြည်နှစ်နိုင်ငံမျိုးပြကျွမ်းကျင်အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့အကောင့်တွေပေါ်နိုင်ဖို့လှုပ်ဆောင်နေကြောင်းလဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီလုပ်ငန်းအကောင့်တွေဖော်ရမှာတာဝန်ရှိတဲ့ရန်ကုန်တိုင်းစီပင်သားရဲကော်မတီအတွက်ရွေးကောက်ပွဲတွေကိုဒီမိုကရေစီစံနှုန်းတွေနဲ့အညီကျင်းပနိုင်ဖို့ပြင်ဆင်နေပြီးစီပင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကို2019နှစ်ကုန်ပိုင်းမှာအပြီးသတ်ရေးဆွဲဖို့လှုပ်ဆောင်နေကြောင်းဦးဖြိုးမင်းသိန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
ကျွန်တော်တင်တာရေကောက်ပွဲကိုပြီးလို့ရစီးတယ်ပြီးခဲ့တဲ့တက်တန်းကပြရန်ခဲ့တဲ့ဒီဥပဒေပြန်လုပ်ချင်ပါဘူးပတ်သက်တော့တော့ဆိုတာလည်းမပြေတော့ဘူးအေလင်းရနေလူတစ်ယောက်တော့ကာကွယ်ထားပြီးမဲပြနိုင်တယ်ဒီချိန်ကပတ်သက်ပြီးအရင်ပေါ်မှုပြင်ဓမ္မပြရှင်းမလဲဘာမှမလူတွေကြရမပါခဲ့တယ်အခြေအနေဖြစ်တဲ့စီမံသားရဥပဒေကြီးတစ်ခုလုံးကိုပြုတ်ပြင်ကြောင်းလဲဖို့ကျွန်တော်တို့စူးစမ်းနေပါတယ်နိုင်ငံသားအစ်တက်တန်းပြန်ကျွန်တော်လုပ်ရပါလိမ့်မယ်ရေကောက်ပွဲကိုဇမုတ်ကစီစံချင်းစံမျိုးပြည့်စုံတဲ့ရေကောက်ပွဲတွေကဒေတာသားရေကောက်ပွဲတွေလုပ်ချင်ပါ
တကယ်တော့ရန်ကုန်တိုင်းစီပင်သားရရေးရွေးကောက်ပွဲကို2015ခုနှစ်စန်းပိုင်းမှာကျင်းပခဲ့တာဖြစ်ပြီးအဲ့ဒီနောက်ပိုင်းရန်ကုန်စီပင်သားရရေးကော်မတီရဲ့တက်တန်းကိုဆုံးသွားလို့ဆိုပြီးကော်မတီဝင်တွေရဲ့အလုပ်တာဝန်တွေရပ်ဆဲလိုက်တာကြောင့်ရန်ကုန်မြို့တော်ဝင်တဲ့ကော်မတီဝင်တွေကြားအဲ့ဒီအချိန်ကတင်းမာမှုဖြစ်ခဲ့ပါတယ်ရန်ကုန်မြို့ပြပြည်ပြင်ရေးအတွက်ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ125သန်းပေးထားပြီးအဲ့ဒီတည်းကမှရေးစည်းကောင်းအောင်ရေမြောင်းပလက်ဖောင်းစတာတွေအတွက်တန်းတရာသုံးဆွဲသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါရယ်ရန်ကုန်လူမှုနေ့စဉ်ရင်ဆိုင်နေရတဲ့ရင်ကျော်ပိတ်ဆို့မှုကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားပါရယ်
traffic control ဆရာတော်ကျွန်တော်ဒီလိုရင်းမြစ်မှာကိုတိဆောက်ထားပါတယ်ဒီ traffic ဒီဖြစ်နေတဲ့အခြေအနေတွေကဖြတ်ချင်းပြေရောက်တော့မှာဆိုရင်နိုင်ငံသားမှာကြည့်ပါညိုကြီးတွေအားလုံး traffic ရှိပါတယ်ကျွန်တော်တို့ရန်ကုန်မြို့ကြီးရဲ့စီကားလာတဲ့အမြတ်တိုးတက်ပြန်ပြောတာနဲ့အမြတ်ဘတ်စာရေးကိုယ်ပိုင်ရေးတိုက်စီလေးဆိုတာဒီလိုလည်းရှိမှာဖြစ်ပါတယ်ဒါပေမဲ့ဒီဖြစ်နေတဲ့ traffic တွေကိုတပြေးပြေးကျော့ပြီးစီမံခန့်ခွဲဖို့အတွက်ကတော့ကျွန်တော်အစိုးရမှတာဝန်ရှိပါတယ်
ဒီနေရာမှာရန်ကုန်တိုင်းအစိုးရကလုပ်နေတဲ့ YBS ဘတ်စကားလိုင်းအတွက်တရုတ်နိုင်ငံကနေကားအသစ်တွေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တူကရန်ကုန်တိုင်းဝန်ကြီးချုပ်ကိုအခုလိုမေးမြန်းခဲ့ပါတယ
်အခုဝန်ကြီးချုပ်တို့တင်နေကြတယ်ဗျာ YBS ကနေအဆင့်မှာကားတွေတော့တင်းနေမှာကြောင်းရတယ်တွေ့ရတယ်ဒီကားတွေကိုဝန်ကြီးချုပ်တို့အနေနဲ့ဘယ်ကုမ္ပဏီလိုတင်လာပေးပြီးခေါ်လုပ်ခဲ့တာလဲဆိုတာသိချင်ပါတယ်အဲဒါကြောင့်ဝန်ကြီးချုပ်တို့ဆိုရကဝင်နေတဲ့ဆောင်ရှိတာနဲ့ဒီမှာကြီးရပေါ်ဆောင်လဲဆိုတော့ဒီကောက်ပဲကျန်တာဆက်လာမှာပြောတာဆိုတော့ဒီကားရဲ့ဟိုအစိုးရအနေနဲ့ကိုယ်တော်လည်းကိုစာရေးချုပ်ပြီးပေါ်ခဲ့တာလားဒါမှမဟုတ်ကိုယ်လင်းနေတာမှရှိတာနဲ့ကင်တာပေါက်ခဲ့ပြီးပေါ်ခဲ့တာဆိုတာသိချင်ပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဘာမှပြန်လည်ဖြေဆိုခြင်းမရှိခဲ့ပါဘူးအာနာရှင်ဟောင်းဦးနေဝင်းရဲ့မြီးကိုအင်းနေဝင်းတို့ရဲ့ကုမ္ပဏီက YBS ဘတ်စကားတင်တာကိုရရှိသွားခဲ့ပေမဲ့အများနဲ့အရှင်ပြိုင်ရယူခဲ့ခြင်းရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့သုံးသပ်ပြောဆိုနေကြတာပါရန်ကုန်မြို့တွင်နေ့စဉ်ခီးသွားလာနေကြသူပေါင်း2,800လောက်ရှိတယ်လို့ရန်ကုန်တိုင်းအစိုးရကခန့်မှန်းပါတယ်ခင်ဗျာ
။ကိုညံဝေးအောင်ပြပြသွားတာပါ။နိုင်ငံတကာအစိုးရအဖွဲ့တွေဝင်ရောက်လာမယ့်အရေးကြိုးတင်ကာကွယ်ဖို့ထိုင်းမလေးနယ်စပ်ကဝင်ပေါက်6နေရာကိုထိုင်းအာဏာပိုင်တွေကအရေးပေါ်ပေးလိုက်ပါတယ်။ဒီလိုနယ်စပ်ဂိတ်တွေကိုဖျက်ဆီးနေရတဲ့မြန်မာအလုပ်သမားတွေအတွက်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲ။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းအနာပိုင်းအနေနဲ့ထိုင်းမလေးနယ်စပ်ကနေနိုင်ငံတကာအကြမ်းဖက်သမားတွေအသုံးပြုနိုင်မယ်လို့ယူဆရတဲ့လမ်းကြောင်းတွေကိုဒီရက်ထဲမှာပိတ်ထားပြီးထိုင်းစစ်တပ်တွေနေရာယူပြီးစောင့်ကြည့်နေတာပါဒီအတွက်မြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေလည်းဖမ်းဆီးခံရမှုတွေရှိနေပါတယ်ဒါပေမဲ့လူကုန်ကူးတဲ့လမ်းကြောင်းတွေလည်းရပ်တန့်သွားတာတွေလည်းရှိနေတာပါထိုင်းနိုင်ငံဖူကက်မြို့ကအလို့သမားတွေကိုအကူအညီပေးနေတဲ့ကိုခိုင်အတကတော့ထိုင်းမလေးနယ်စပ်ပိတ်လိုက်တာကြောင့်ကော့တောင်မြို့နဲ့ဖူခတ်မြို့တွေကနေမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေလည်းအခက်အခဲဖြစ်နေတယ်လို့ထိုင်းမလေးနယ်စပ်ဟိုက်ရိုက်ဘက်ကနေသွားကြမဲ့မြန်မာတွေလည်းဖမ်းဆီးခံရမှုတွေရှိနေတယ်ဆိုပြီးပြောပြပါတယ်
။မလေးသွားတဲ့တစ်ဖက်ကိုဂျုံဖိုးစေုံထံမှာဖမ်းမိနေဆိုပြီးကြားတယ်။ဒါတော့အဲ့ဟာအဲ့ဒီထိဖမ်းခံတဲ့အထိမှာပါဝင်တဲ့မိသားစုတယောက်ကအဲ့လိုပြောတယ်။ဒါတော့ပေါင်း50 60လောက်တော့ရှိတယ်လို့ပြောတယ်။ဟု
တ်ကဲ့။ဒါ
တော့သူတို့လည်းမလေးသွားတဲ့လူတွေပဲတဲ့။တော့ဟာရင်ဖက်မှာကတော့ဟိုင်းဖက်မှာအခုသွားမဲ့လူတွေကအကုန်လုံးကတောင်တင်နေရတယ်ဟိုင်းမှာဒီလိုသူတို့နေတက်ကိုစပြီးတော့အေးမလေးနေစပ်ပိတ်တဲ့ပိတ်လိုက်တဲ့အချိန်မှာဟိုအဖက်ကနေတဲ့လူတချို့လေးဖမ်းဆီးဆိုတာမလေးနေစပ်မဟုတ်ဗမာနေစပ်ကနေပြီးတော့အကုန်လုံးဗမာနေစပ်ရောနေစပ်တွေအကုန်လုံးသူတို့ဗမာထဲဟိုဟာလူတွေချထားတဲ့တဘောပေါ့
ဒီလိုနေစပ်တွေပိတ်လိုက်တဲ့အတွက်ထိုင်းကနေမလေးရှားကိုသွားလာနေတဲ့လူကုန်ကူးနေတဲ့လမ်းကြောင်းတချို့လည်းရက်တက်မှုတွေဖြစ်သွားတယ်လို့လည်းလူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါလိုက်တာဦးကျော်တောင်းကဆိုပါတယ်
။ဟိုမလေးရှားကိုသွားနေတဲ့ဒီလူမောင်ကိုကုန်ကူးတဲ့လမ်းလည်းပဲလောလောဆယ်ရပ်တန့်သွားတယ်ပေါ့။ရပ်တန့်သွားတဲ့အကျိုးဆက်ကဘာဖြစ်လာလဲဆိုတော့အဲ့ဒီတင်းတားကြီးတိုင်းတစ်ချောင်းလုံးမှာအလို့သမားတွေကအကောင်လုံးပိတ်မိနေ။ထိုင်းဖက်ကကျော်လို့ရတယ်ဒါပေမဲ့မလေးရှားဖက်ကထွက်လို့မရတဲ့အတွက်အကျိုးဆက်အားလည်းဖြစ်အဲလူမောင်ကိုပုံကူတဲ့လမ်းကြောင်းနင်းနေမလေးရှားဖက်လမ်းကြောင်းကနင်းနေရက်သွားတာပေါ့
ထိုင်းတောင်ပိုင်းနာရာတီဝပီနယ်ကိုလိုမြစ်ဟာမလေးနဲ့ထိုင်းလူမျိုးတွေအများအပြားအသွားလာအသုံးပြုနေတဲ့နယ်စပ်နေရာဖြစ်ပါတယ်အဲ့ဒီနယ်စပ်နေရာကနေမလေးရှားနိုင်ငံတဲကိုသွားလာမှုတွေအများဆုံးလုပ်နေတဲ့နေရာလည်းဖြစ်ပါတယ်ခုလိုထိုင်းနိုင်ငံဘက်ကနယ်စပ်ကိုပိတ်လိုက်တဲ့အတွက်စိုင်ကိုင်းကိုလိုခရိုင်တွင်းကမလေးရှားနယ်ဘက်ကိုအလုတ်သွားလုကြတဲ့ထိုင်းနိုင်ငံသား9000ကျော်နဲ့အတူမြန်မာနိုင်ငံသားတချို့လည်းအလုတ်တွေထိခိုက်သွားခဲ့ပါတယ်။ထိုင်းအနာပိုင်းနေအနေနဲ့မလေးနယ်ဇက်ကနေဝင်လာကြမဲ့နိုင်ငံတကာအကြမ်းဖက်သမားတွေတုံးကြမဲ့လမ်းကြောင်းတွေကိုကြိုတင်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်းကဖိလစ်ပိုင်တောင်ပိုင်းမာရဝီမြို့ကိုတက်သိမ်းကြမဲ့အစ္စလာမ်ရဲ့ဆွေရသဘုံနေထဲမှာဖိလစ်ပိုင်နိုင်ငံသားတွေသာမကအင်ဒိုနီးရှားမလေးရှားနိုင်ငံသားတွေနဲ့ထိုင်းတောင်ပိုင်းသားတွေပါပူးပေါင်းပါဝင်နေတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပြီးထိုင်းမလေးနယ်စပ်ကနယ်စပ်ဝင်ပေါက်တချို့ကိုဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံဘက်ကပိတ်လိုက်တာပါဒီအပိုင်းအတွင်းမှာတော့ကော့တောင်ယနာမ Yauri Mesaune, Timeliness and Murima, Lonjo Yeri Pomo Doce Chatabi, Pansiri Les, that I saw the
Rushini Radio, Internet website, Facebook, today, VOA Burmese News, Gani, Dai, Nasi, Nijari, to Jesu Demarisha.
VOA, Nyamabang, and Lunsi, Senego, Tenego, Chow Cheng, Tobin, Tinibare. Nyamasano, Jimmepang, Chow Nayani, Kunanai, Lindo Mita, Nestle, Tongzan, Nene, Dezeruma, Nasi, and Nanji. DC, Singo, Pianen, Nasi, and Nene, Chenigaro, Manesh, and Igani, Kunai, TJ.
၄လ၁၂နာရီကနေနေကင်းတနာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ပြပြီးချင်းညစေနာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မင်္ဂလာပါရှင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ဗီအိုအေမြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မိနစ်9နာရီထိလိုက်တိုမီတာ30နှစ်40 90ရုပ်ပြင်လှိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။
This world, people do not compete by how strong your muscle is. People compete how smart you are, your brain.
Dagaro Alibaba Group Online, Longan Shinji, Dio Nanganda, Jack Magani, and Yodmiri, a Kanganane Patalu, Tuye, and Minri, Piopia, Tarago, Dita, and Yodmi Kanama, Susie, Dinja, Tabarishi, Elina Maro, Tabane, Nidina, Kanago, Tolimaba.
အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါက်တာမျိုးသက်ကနေပြီးတော့ကောက်နှုတ်တင်ပြမှာပါ။ပေါ့ဖို့ဆင့်တဲ့ပိုးတဲ့တရုတ်နယ်မြန်မာဆိုတဲ့ခေါင်းစဉ်နဲ့ဘာတစ်ရက်နေ့ရေးတဲ့ဆောင်းမကိုဒါအီယာရီမှာဖော်ပြထားပါတယ်။တရုတ်ကမြန်မာအပေါ်မှာအောဆာပြန်ပြီးလွှမ်းမိုးဖို့ ਨੇ သူ့ပြန်ဖက်တွေကိုထိုးနေနိုင်အောင်ဘယ်လိုဆန်းစစ်တယ်ဆိုတာကိုသုံးသပ်ထားတာပါ။2015မှာမြန်မာကအမေရိကန်နဲ့ထိတွေ့ဆက်ဆံလာတာနဲ့ တရုတ်ကချက်ချင်းပဲသူ့ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာဘာတွေမှားနေလဲဆိုတာကိုသုံးသပ်လေ့လာပါတယ်တဲ့ဒီခါမှာတရုတ်ဘက်မှာအဆိုးမြင်နေကြတာကိုပြပြအောင်အရင်တုန်းကမြန်မာစစ်ဘုံချုပ်ကြီးတွေနဲ့ပဲဆက်ဆံခဲ့တဲ့တရုတ်ကွန်မြူနစ်ပါတီကNLD နဲ့ဒီမိုကရေစီလိုလားသူတွေအပါအဝင်မြန်မာလူမှုအတိုင်းဝိုင်းနဲ့လူမှုအချင်းချင်းနောက်ပါတီအချင်းချင်းပြန်အစိုးရအချင်းချင်းဆက်ဆံမှုတွေကိုလှုပ်လာတယ်လို့ဆိုပါတယ်။2017မှာမြန်မာစစ်တပ်အကြီးအကဲအသစ်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုခန့်တော့ ပထမဆုံးနိုင်ငံရေးချာခီးဆိုင်ကမြန်မာနိုင်ငံလိုပဲတရုတ်ကိုစိုးရိမ်နေတဲ့ဗီယက်နမ်ကိုသွားခဲ့ပြီးအာဆီယံနိုင်ငံတွေရဲ့အားဖြင့်နိုင်ခဲ့ပြီးဝါတပ်ဖွဲ့ဆိုရင်အကပလက်ထက်တုန်းကထက်သားတဲ့ဝင်းဟင်ရောမြေပြင်လက်နက်မျိုးစုံမှာရှိနေတာပါတဲ့။တစ်ဖက်မှာလည်းအာရှဒေသဆိုင်ရာတရုတ်အထူးတန်တမန်ကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပံ့ပိုးပေးနေကြောင်းထက်တလဲလ ီတေယုတ်ကသူ့အချိုးစည်းဝါနဲ့ရေရှည်မဟာဗျူဟာချပြီးကြံ့သုံးနေတယ်လို့ပြောပါပါတယ်။တတိယအလောကတော့တကဘာလုံးနဲ့ဆက်ဆံမှုရှိတယ်။တေယုတ် PLA စစ်တပ်ကမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့မျိုးစုံကိုလက်နက်တွေရောင်းချနေတာဖြစ်ပြီးတေယုတ်ရဲ့မူဝါဒဟောင်းဖြစ်တဲ့အစိုးရချင်းဆက်ဆံရေးကိုဆက်ပြီးကင်ဆယ်ထားတယ်လို့ဆိုပါတယ်။အနောက်ဒီမိုကရေစီနိုင်ငံတွေလိုခေါင်းဆောင်တဦးတည်းကဥဆောင်တာမဟုတ်တဲ့တရုတ်နိုင်ငံကတစ်ဖက်ကနေပြည်တော်ကိုချုပ်ကင်ထားတဲ့စစ်တပ်ကိုဖိအားပေးရင်သူ့ရဲ့မြောက်ဖက်ချမ်းစင်ကြံတလျှောက်လုံခြုံအောင်လမ်းဖွင့်ပြီးဆက်ဆံနေတယ်လို့ထောက်ပြပါတယ်။မြန်မာကဟိုးအဝေးအနောက်နိုင်ငံတွေနဲ့ဆက်ဆံဖို့အတွက်လိုလားပေမဲ့လက်တွေမှာတော့အရှိမြောက်ဖက်မှာကက်ရက်ရှိနေတာကတရုတ်ဖြစ်ပြီးတကယ်ထဲထဲဝင်ဝင်ရှိနေတာကလည်းတရုတ်ပါပဲ။ဒါကြောင့်မြန်မာပေါ်မှာတရုတ်ဩဇာမလွှမ်းအောင်အနောက်နိုင်ငံတွေကလုံ့နိုင်ပေမဲ့ ဒီရဲ့ဒေတာရင်းဩဇာနှောင်းမှုတွေအပြင်တိရရဲ့မဟာဗျူဟာကိုပါနားလည်ဖို့လိုနေတယ်လို့အနောက်နိုင်ငံတွေနဲ့တည်တူကြမြန်မာပေါ်မှာတည်အောင်နှိုင်းဆွမ်းမှာရောအကျိုးစီးပွားမှာပါကွာဟချက်ကတိတ်ပြီးကြီးမားနေတာမို့တိရရဲ့ရေရှည်ကစားကွက်ကမြန်မာနဲ့သူ့အင်ဂျင်တွေအတွက်ပုံမှန်စိန်ခေါ်မှုဖြစ်နေဆက်ပြီးရှိနေနိုင်ပါတယ်လို့သုံးသပ်ထားပါတယ် တစ်ဆက်ထဲမှာပဲနီကေးအေရှားရီဗျူရဲ့စီးပွားရေးနဲ့နိုင်ငံဆိုင်ရာနိုင်ငံတကာရေးရာမှာဂျပန်နဲ့တရုတ်တို့ကြားအာရှဒေသရင်းအရေးပါတဲ့စိတ်ကမ်းတွေမှာလုတ်ပိုင်ခွင့်တွေရဖို့ပြန်ဆိုင်နေကြတယ်ဆိုတဲ့ဆောင်းပါးမှာမြန်မာနိုင်ငံကတီလဝါစိတ်ကမ်းကိုပါထည့်သွင်းသုံးသပ်ထားပါတယ်ဂျပန်နဲ့တရုတ်တို့ရဲ့အားပြိုင်ပွဲမှာကမ္ဘောဒီးယားထိုင်းပြန်မြန်မာနိုင်ငံကတီလဝါစိတ်ကမ်း ဲ့ဒေသရင်းနိုင်ငံတွေကိုငွေချင်းရင်အသားကျနေတဲ့ဂျပန်ကအိန္ဒိယအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာပါတိုးပြီးချဲ့ထွင်လာခြင်းပါပဲတရုတ်ကလည်းသူ့ရဲ့ပိုးလွှမ်းမှုအသင့်နဲ့ကမ္ဘာလမ်းစီမံကိန်းကိုစတင်လာပြီးမြန်မာအပါအဝင်ဒေသရင်းနိုင်ငံတွေမှာဩဇာလွှမ်းမှုကြိုးစားတာပါမကြသေးခင်ကပဲတိရီလင်ကစိတ်ကမ်းမှာတိရုစစ်တပ်ကရင်းငုတ်တင်းမောကြီးဝင်လာတာကိုကြည့်ရင်တိရုရဲ့စိတ်ကမ်းဩဇာလွှမ်းမှုစူးစမ်းမှုတွေဟာစစ်ရေးရည်ရွယ်ချက်ပါနိုင်တယ်လို့ဒေတာရင်းနိုင်ငံတွေကိုဂျပန်ကသတိပေးကြောင်းဖော်ပြထားပါတယ်
။ဒေါက်ခင်မြို့သက်ပါရှင်ဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပါ။
ဒီနေ့မင်းတင်ပြမယ် idiom အသုံးက
at beck and call
ဖြစ်ပါတယ်စာလုံးပေါင်းက et at ကနေရာကိုပြတဲ့ be preposition beck beck က beckon beckon ဆိုတဲ့ဆလေးရာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုတုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ်END N ကနှီး CALL call ကခေါ်တာဆိုတော့ script ရဲ့ဓာတ်ရိုက်ဒီပဲကတော့ခေါ်ပြီးရင်ခေါ်ပြန်ရင်ပေါ့ရှင်တချို့တို့ကတော့ back end call ဟာ back end call ဆိုတဲ့ CA အသုံးကနေကာလရွေလောလာတော့ back end call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back end call idiom အသုံးရဲ့ဒီပဲကတော့စောစောကဓာတ်ရိုက်ဒီပဲနဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပါဖြစ်နေတာပေါ့ရှင်ဒီတော့ငယ်ပတ်တဲ့လို့ George Wu ပေးတဲ့ဥပမာကိုနားအစဉ်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူ့မြမငယ် Joan အပေါ်အတော်လေးဘူကြရဲ Joan ကိုသူကခဏခဏခေါ်ခိုင်းတော့တခါတလေလေ Joan ကသူ့အမေကိုတိုင်တာပေါ့လို့ထိပ်ပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
at beck and call
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါစောစောကကြားခဲ့ရတဲ့ El Bubble Group Online စီးပွားရေးလုပ်ငန်းကြီးကိုမတီတူတရုတ်နိုင်ငံသား Jack Ma ဟာကမ္ဘာပေါ်မှာအချမ်းသာဆုံးဆင်းမှာပါဝင်သူတဦးဖြစ်ပါတယ်သူအခုလိုအောင်မြင်မှုရတာဟာသူ့ရဲ့လုပ်ငန်းမှာအမျိုးသမီးဝန်တန်းအများစုပါဝင်နေတာကြောင့်ဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အခန်းကဏ္ဍဘယ်လိုရှိနေပါသလဲဆိုတာကိုအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်
People keep on asking me, say, why within 15 years Alibaba could grow so fast?
လူတွေကကျွန်တော်ကိုမေးလေရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တိုးအောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တရှိန်တိုးအောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတီးတဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အစ်မင်းအရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါ အမှုတန်း52ရာခိုင်နှုန်းကျော်ဟာလေအမျိုးသမီးတွေဖြစ်ကြပါတယ
်အဲ့ဒါကတော့ Alibaba Group ကအွန်လိုင်းစီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေဆင်းနဲ့မှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ပဲဖြစ်ပါတယ်သူကကုလသမဂ္ဂမှာကျင်းပခဲ့တဲ့ Gender Equality Gap ကျမ်းမာဒဏ်တူရရှိရေးညီလာခံမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်အသက်52ပဲ Jack Ma ပိုင် Alibaba Company ကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေးကုမ္ပဏီကြီးအောင်မြင်ကြီးဟာအမျိုးသမီးအမှုတန်းများများခန့်လို့ဖြစ်တယ်လို့ရှင်းပြခဲ့ရမှာလုပ်ငန်းလုပ်ကင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world people do not compete by how strong your muscle is. People compete how smart you are, your brain.
ခုခေတ်မှာလူတွေကကုဗလဘလောင်းတောင်းနေဆိုတာနဲ့ရှင်ပြိုင်ကြတာမဟုတ်ပါဘူး။ဉာဏ်ရည်ဘလောက်ကောင်းတယ်လဲဆိုတာကိုရှင်ပြိုင်ကြတာပါ။အုံနောက်သုံးဖို့ပါပဲ။ဒီနေရာမှာဉာဏ်ရည်မြင့်မားဖို့တာမကပါဘူး။စိတ်နှလုံးသားမေတ္တာကိရုဏာရှေထားဖို့လည်းလိုပါတယ်။အမျိုးသားတွေစီဝါရေးလှုပ်ကြရင်အမျက်အစွန်းရဖို့ရှင်ပြိုင်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်။စီဝါရေးတိတ်ဆန့်လွန်းပါတယ်။အမျိုးသမီးတွေစီဝါရေးလှုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
် Alibaba Group Online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လုံနိုင်စွမ်းရည်ကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံကြီးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာမြို့သမီးတွေရဲ့လုံနိုင်စွမ်းရည်အပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုပ်ဆောင်ခွင့်ရကြပါသလဲဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်ချီဆိုင် Asia Pacific Center for Security Studies မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေသူပမောကဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုကျွန်မအဦးဆုံးတင်ပြလိုပါတယ်
။ကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေ
ဟုတ်ကဲ့
အခက်အခဲတွေရှိတယ်။ဆိုတော့ဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ်။
ဟုတ်ကဲ့
ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်မသိနိုင်ဘူးပေါ့မသိနိုင်ဘူးဆိုတော့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေဆိုအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
လက်ရှိမြန်မာနိုင်ငံသတင်းလောကမှာမြို့သမီးသတင်းတောင်များလဲများလာပြီးဖြစ်တဲ့အတွက်ကြောင့်လေသတင်းလိုက်ရမှာမြို့သမီးဖြစ်တဲ့အတွက်ကြောင့်အတာချင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်းသူ Esther ထူဆိုင်ရဲ့အမြင်ကိုတင်ပြလိုပါလေသူကတော့ကျွန်ဒီထံကရတဲ့ပင်လယ်စာဆိုတဲ့ AP သတင်းဌာနရဲ့သတင်းထောက်လှမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်က Pulitzer ဆွေးနွေးပွဲချုပ်ချီးမြှင့်ခြင်းခံရတဲ့အဖွဲ့မှာပါဝင်ခဲ့သူဖြစ်ပါလေ
ကျမတုံတွေ့ရတဲ့အားကအဲ့ဒီကျုံးကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကိုပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတွေ့ရပါတယ်အချိန်အားကြောင့်မလို့ကျမတို့အမျိုးသမီးတွေကဒီသတင်းလောကနဲ့ပတ်သက်လာရင်ကျမတို့ပို့ပြီးလှောက်ဆောင်နိုင်ဖို့ကျမတို့ကစွမ်းအားရှိပါတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်သိတတ်တဲ့ရှိတဲ့လူတွေအားကိုးအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျွန်တော်လုံရမဲ့တည်င်းတွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်ပြက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်အဲကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရည်စွမ်းရှိပါတယ
်ကဘာပေါ်မှာအကြာရှိဆုံးပြည်တွင်းစစ်ကိုရင်ဆိုင်နေရတယ်လို့ဆိုတဲ့မြန်မာနိုင်ငံမှာ27ပင်လုံညီလာခံဒုတိယအချုပ်ကိုမကြာသေးမီကကျင်းပပြီးစီးခဲ့ပြီးရင်းချမ်းရေးရရှိဖို့ကြိုးပမ်းခဲ့တာတွေ့ရပါတယ်။ခုလိုပဋိပက္ခဖြစ်ပွားရမှာအများဆုံးကအမျိုးသမီးနဲ့ကလေးတွေအထူးကိဆုံးဖြစ်တဲ့အတွက်ကြောင့်လေရင်းချမ်းရေးတိဆောက်ရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်မှုအခန့်ကဏ္ဍကဘယ်လိုရှိပါသလဲဆိုတာကိုကချင်ရင်းချမ်းရေးကွန်ရက်ကိုမှတ်တည်သူလည်းဖြစ် ဖြစ်နိုင်မှုလည်းဖြစ်တဲ့ခွန်ကြရဲ့အမြင်ကိုဆက်လက်တင်ပြလိုပါတယ်
။အရင်းချရေးဖြစ်စင်မှာအကုန်လုံးကတယောက်သားအနေကြားကြားပဲဖြစ်နေတဲ့ချက်ညှိနှိုင်းတဲ့ကန္တာတွေမှာအမျိုးသမီးများရဲ့အခန်းကန္တာအင်တာနက်နေနေတယ်။တို့တော်လည်းဖြစ်တောင်းမှုလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့။
မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဓလိတွေကလည်းအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုဟန်တာဓာတ်တွေရှိပါလေ။ကန့်ခန့်တင်းကတော့ခြေအမျိုးသမီးတူဖြစ်ပြီးခြေလမ်းတွေအဖွဲကဖြစ်ပါလေ
။ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူး။ဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူး။ဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲသူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတိုင်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကန်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းချယ်ရီဇာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာအမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥပမာအပြင်မှာလုပ်လို့နေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝန်းကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သတ်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်ဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်
။ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပါဝင်မှုကတခြားအိန္ဒိယအရှေ့တောင်အရှေ့နိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ပြီးမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။ဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေဒန်ပညာတော်သင်တူဖြစ်ခဲ့သူမတ်ဇော်ယနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်ဒီတင်ပါရဲ့မြို့မြားကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။ပြန်သဘောကျတဲ့ကြပြာတူလေးတစ်ခုရှိရပေါ့နော်။ဆရာအောင်မင်းရဲ့ကြပြာပေါ့။မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်နေဘူးလို့ပြောရဲ။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်ဘူး။မပြောင်းနိုင်ရင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်၊စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရဲ့ကိုအမြဲမြဲစီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုမျိုးသားဒီမျိုးသားကိုအပြစ်တွေဒီအပြစ်တွေလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းနဲ့နောက်ဆုံးပိတ်ထောက်တန်းကြိုက်ဦးမယ်ရှိမယ်ဆိုရဲဒီစာလေးပေါ့နော
်ဒီနေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
မြန်မာနိုင်ငံရဲ့မြောက်ဖြားကနေတောင်ဘက်မြဝကျွန်းပေါ်အထိဆီးဆင်းနေတဲ့အေယာဝတီမြစ်ကြီးဟာကူးတန်းသွားလာရေးအတွက်အဓိကလမ်းမကြီးတစ်ခုဖြစ်ပါတယ်။ဒီမြစ်ကြောင်းမှာရာသီမရွေးလက်ကူချောမောစွာသွားလာနိုင်မှုဘာတွေလိုအပ်နေလဲဆိုတာကိုမြစ်ကြောင်းထိန်းသိမ်းရေးလုပ်ငန်းလုပ်နေတဲ့တင်မောကက်တိန်တဦးဖြစ်သူဦးစိုးမင်းအောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
လောလောဆယ်တော့အရာဝမြေချောင်းကတော့ရာသီမရွေးအချိန်မရွေးပေါ့လေသွားလာဖို့အတွက်ကတော်တော်လေးကိုခက်ခဲရှိပါတယ်ဒီမြေချောင်းကကျယ်လာတယ်တိမ်လာတယ်တိမ်လာပြီးတော့တောင်နေအများကြီးထွန်းလာတယ်ပေါ့လေ
ဘာကြောင့်အဲ့လိုဖြစ်တဲ့ထင်ပါလဲ
အဓိကကတော့နေပေါင်းများစွာပေါ့လေစီမံခန့်ခွဲမှုလိုအပ်ချက်တွေလည်းရှိမယ်ပေါ့လေနောက်တစ်ခုကစိတ်မကြတော့နေများစွာကနေပြီးတော့ဒီစစ်တော်တွေမြင်မြန်လေးခုတ်လိုက်တဲ့အပေါ်မှာ soil erosion များများဖြစ်ပြီးတော့စစ်တော်ပြုံးနှီးမှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတန်ကြောင်ဖြစ်လာတယ်စစ်တော်ကိုများများခုတ်လိုက်တဲ့အခါကျတော့အပေါ်ရန်မြေလွာကမြေစီပျက်စီးမှုဖြစ်တယ်ပေါ့လေဖြစ်ပြီးတော့မြေသေးကိုဆင်းလာပြီးတော့ဒီသဲတောင်များများပေါ်ထွန်းလာတဲ့သဘောပါအ သဲတော်များများဖြစ်လေလေမြစ်ကပို့ပြီးတော့ကျေကျေစီးလေလေပိုတိတ်လေဖြစ်မှာပေါ့လေနောက်တစ်ခါကျွန်တော်တို့ဒီတက်တူနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလည်းဒီဘဝရေလုပ်ငန်းရှင်တွေအနေနဲ့ဖြစ်စဉ်ဖြစ်ထိုက်တဲ့လုံထုံးလုံကြီးတွေနဲ့အလုံးမလုံးခဲနဲ့စီကံနည်းနည်းလေးယူရင်းပြီးတော့လောက်ကင်သွားတဲ့အတွက်မြေတောင်းပတ်ဝန်းကျင်မှာတက်တူတွင်နဲ့ပတ်သက်လို့တူးတဲ့ကိစ္စတွေမှာလည်းဒီဆိုးကျုပ်ပေါ့နော်ဒီဟာတွေကကျောင်းကိုပြည့်စည်ဖို့အတွက်ဖြစ်လာတယ်ပေါ့လေ
ဦးဆုံးမရအောင်အနေနဲ့နိုင်ငံတကာမှာလည်းသွားလာလောက်ကင်ဘူးရဲ့ဆိုတော့လေဒီနိုင်ငံတခြားနိုင်ငံတွေမှာသူတို့မြေတောင်းတွင်သွားလာမှုလွယ်ကူချုံမအောင်ဘာတွေလုပ်ထားတာ ਨੇ တွေ့ပါလေ
ဒီနယ်သာလန်နိုင်ငံကိုကျွန်တော်တို့ဒီရေရင်းမြစ်နဲ့ပတ်သက်ပြီးတော့လေးလာပြီးခီးသွားတဲ့အချိန်မှာသူတို့နိုင်ငံဒီမြေချောင်းအင်းဟိုင်တွေကိုထိမ့်သိမ့်လာရေလမ်းသွားလာရေးကိစ္စတွေမှာဘလူနီးနဲ့ဖြစ်ဖြစ်သွားလို့လာလို့ရအောင်လှုပ်ထားကင်ထားတော်တော်လေးကိုပဲရေကိုကောင်းမွန်စွာအသုံးချနိုင်တယ်ပေါ့လေအစိုးရဖြစ်အဆက်ဆက်ပြင်ကိုဒီနိုင်ငံကိုအုပ်ချုပ်တဲ့ဘရင်ကိုနှိုက်ကလည်းဒီရေရင်းမြစ်နဲ့ပတ်သက်လာလို့ရှိရင်တော်တော်လေးကိုဘီယူသိုက်လှုပ်ကင်တာတွေ့ရတယ်ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့ဒီရေရင်းမြစ်ကိုဒီထက်အများကြီးပို့ပြီးတော့အားဆိုင်လုပ်မယ်ဆိုလို့ရှိရင်ဒီမြစ်တွေရောရေနဲ့ပတ်သက်တဲ့ဟာတွေမှာရောအများကြီးတိုးတက်လာမလို့ဆပါတယ်
ဟာဥပမာလေးတစ်ခုပြောပြပေးပါလားနိုင်တယ်လည်းမှာဒီလိုမျိုးသူတို့မှာဗယ်မြစ်ချောင်းအဓိကရှိပြီးတော့ဒီရေချောင်းသွားလာမှုကိုကောက်အောင်ဘယ်လိုလုပ်ထားလဲဆိုတာ
နိုင်တယ်လည်းမှာဆိုလို့ရှိရင် dry meat ပေါ့ dry meat နဲ့ဆက်ဆက်နေတဲ့ညစ်လက်တဲ့ညစ်ငယ်အားလုံးကိုသူတို့ပြုပြင်ချိန်တိုင်းထားတဲ့အတွက်ဒီ dry meat နဲ့ဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကိုဒီရန်လန်းနေပြီးတော့ဒီတေပို့ဆောင်ရေးလုပ်ငန်းကိုကောက်သွားလုပ်နိုင်တာကိုကျွန်တော်တွေ့ရပါတယ်ဒီနိုင်တယ်နိုင်ငံဒီကလေးရင်းမြစ်နေပြီးအောက်မှာတည်ထားတဲ့နိုင်ငံတခုဖြစ်နေရသားနဲ့ကိုပဲဒီကြောင်းသွားလာရေးကိစ္စကိုကောင်းမွန်စွာထိန်းသိမ်းတိစောက်ထားနိုင်တဲ့အတွက်သူ့ရဲ့ရော်တတမျိုးမှာရှိတဲ့ပြည်လေစိတ်ကမ်းလာဆိုလို့ရှိရင်ကဘာပေါ်မှာတော်တော်လေးကိုကြီးကျယ်တဲ့စိတ်ကမ်းမျိုးတစ်မျိုးဖြစ်ဒီခြာလေးကံရိုးတန်းတွေကိုထိန်းသိမ်းနေရေကိုလုံလောက်တဲ့ရေအနေရအောင်ဆင့်ဆင့်ဒီကားတွေတက်တဲ့ထိန်းသိမ်းနေပြီးတော့အဲ့ထက်မှပဲသွားလာလှုပ်ရှားပြီးတော့ဒီကြောင်းတိမ်ပူဆောင်ရေးလုပ်ငန်းကိုတော်တော်လေးကိုကြီးကျယ်လုပ်ကြရတွေ့ရပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံတကဒီ AR မြေချောင်းထဲမှာဆိုလို့ရှင်တောင်နေထွန်းတာကိုဘယ်လိုပုံစံမျိုးတွေနဲ့လမ်းရှင်းပေးဖို့ပြင်မယ်လို့ထင်ပါလဲ
ကျွန်တော် AR မြေကြီးတစ်ခုလုံးကိုဒီပြည်ပင်ထိန်းသိမ်းလုပ်ငန်းတွေကိုပြန်လုပ်ဖို့အတွက်နယ်သာလန်နိုင်ငံကလည်းထောက်ပံ့လို့နဲ့ဒီကိန်းစွာလက်ထက်ကသူတို့လိလစုတော်မှုကိစ္စကိုစတင်ဆောင်ရွက်ကြပါတယ်ရေရင်းမြေကွန်ပျူတာတဲ့အင်းနဲ့ပတ်သက်တဲ့ကိစ္စချိုးကိစ္စတွေမှာကျွန်တော်ပုဂ္ဂလိကဘက်ကနေဝင်လို့တဲ့အခါကျတော့ကျွန်တော်တို့ဒီပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်တာတို့ပညာရှင်တွေကိုရှင်းနေပြီးတော့အကြံဉာဏ်ရယူပြီးဆောင်ရွက်တာတို့အဲ့တော့ကျွန်တော်မြင်လာတော့ဒီ ARV မြေကြီးတစ်ခုလုံးကိုပြန်ပြီးတော့ပြည်ပထိန်းသိမ်းကြမယ်ဆိုရင်ငွေကြေးအရင်းအနှီးရောအများကြီးလိုပါမယ်ဒီကြောင်းတစ်ခုဖြစ်တဲ့အတွက်ဥပမာကာကြီးဆိုတဲ့နေရာမှာလုံလိုက်တဲ့ဒီစနစ်နဲ့ခါဝေးဆိုတဲ့နေရာမှာပုံတူထပ်တူကူးပြီးတော့လုံလို့မရပါဘူးဒီကြောင်းရဲ့သဘောသဘာဝရာသူကတော်တော်လေးကိုခမရဖက်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကကာကြီးမှာဘယ်လိုပြုမြင်ထိန်းသိမ်းမလဲဆိုတော့ဒီစနေရောက်မှာဆိုအဲ့ဒီနေရာအတွက်ကိုသက်သက်မှတ်မှတ်လေးလေ့လာစုဆောင်မှုလုပ်ပြီးမှပြုမြင်ထိန်းသိမ်းရင်းလုပ်ရပါတယ်ဒီမြေတောင်းတစ်ခုတည်းမှာပဲခါခွေးဆိုတဲ့နေရာရောက်သွားရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာလေးလေ့လာစုဆောင်မှုလုပ်ပြီးမှရလာတယ်ရလက်ပုံမှန်မျိုးပြီးတော့ပြုမြင်ထိန်းသိမ်းခြင်းလုပ်ရပါတယ်မြေတောင်းကြီးကလည်းရှည်တဲ့အခါကျတော့ကျွန်တော်တို့ဒီမြေတောင်းကြီးတစ်ခုလုံးကိုပြုမြင်ထိန်းသိမ်းမယ်ဆိုရင်ငွေရင်းနှီးလဲတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်ဟာလေးရှိပါတယ်အဲ့တချိန်တည်းမှာပြည်သူလူထုရဲ့အားကလည်းအများကြီးလုံမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော်တော်ပြုံးပြီးသွားတာရှိမယ်။ဒီသတ္တုတူခေါ်တဲ့နေရာမှာကျွန်တော်တို့နည်းစနစ်မကျတဲ့ကိစ္စတွေရှိမယ်။မိုက်ပြတဲ့ကိစ္စ၊ဘယ်ညောင်းတွေ့ရွှတ်ပြနေတဲ့ကိစ္စတော်တော်ကိုစိုးရွားတဲ့လေ့ကျင့်တစ်ခုဖြစ်နေတယ်ပေါ့လေ။အဲ့ဒါလေးကလည်းဒီမြေကြောင်းနေနဲ့ပတ်သက်လာလို့ရှိရင်သဘာဝဘေးအန္တရာယ်ကိုပိုတိုးအောင်ထပ်ဆောင်အန္တရာယ်တစ်ခုပါ။သူရကပညာပေးရုံနဲ့လိုက်ချင်းသိရုံနဲ့မပြီးဘူးပေါ့လေဒါပြည်သူလူထုမှလည်းအများကြီးတောင်းရှိပါတယ်ဒါရင်လည်းပြည်သူလူထုကနေပြောနည်းနည်းချင်းချင်းလောက်ကြမယ်ဆိုလို့ရှိရင်စီးနဲ့ကမ်းနဲ့လုပ်မယ်ဆိုရင်ဒီမြေကြောင်းပြည်ချင်းသိလုံလားကထင်ထားတာတည်းဒီနဲ့ပြည်နယ်စံတန်းလေးပြီးနိုင်မယ်လို့ဒီစပါတယ
်ဟုတ်ကဲ့တင်မောကပတင်ကြောင်းနေတဲ့ဒီ AR မြေကြောင်းနဲ့တွားမယ်ဆိုလို့ရှိရင်ရေကြောင်းတွားလာရေးမှာအခက်အခဲဆုံးဖြစ်မဲ့နေရာဘယ်နေရာလို့ထင်ပါလဲ
ဆက်ရှိနေရနေရ20လောက်ဒီလောလောဆယ်မှာတော်တော်လေးကိုခက်ခက်ခဲခဲနဲ့သွားလာလှူရှားမယ်နေရဖြစ်နေတယ်ပေါ့လေဒါကတော့အမှောင်ဆုံးရှင်းရမယ်နေရလေးပေါ့အဲ့နောက်ပိုင်းကျမှတခြားလိုအပ်တဲ့နေရတွေလိုက်ပြီးပြည်ပချင်းချင်းချင်းလောက်ရမယ်ပေါ့လေဥပမာအချင်းကျွန်တော်အနေနဲ့ပတ်ဝန်းပတ်သက်မှုရှိနေတာကတော့ပကန်းမြို့နဲ့ပတ်ဝန်းကျင်ကမှရှိနေတဲ့အရာပဲပေါ့လေအဲ့နေရကလည်းဒီလူရေပေါ့လေရေနေတဲ့အချင်းဆိုလို့ရှိရင်မိချောင်းက၃ပေ၄ပေအဲ့လောက်အထိကိုတိမ်သွားတယ်ပေါ့လေရေရင်လေးပေါ့လေချက်ချင်းသွားလာဖို့အတွက်ဆိုတော်တော်လေးကိုခက်ခဲရှိလာတယ်ပေါ့အဲ့တော့ရေလမ်းကြောင်းကိုအားထားပြီးတော့ ဒီပို့ဆောင်ရေးလုပ်ငန်းကိုလုပ်ဖို့တော်တော်လေးကိုစဉ်းစားလာတဲ့အချိန်ကြီးရောက်သွားတယ်ပေါ့လေဆိုတော့အဒီပကံပတ်ဝန်းကျင်မှာဒယ်နီယာနေစပြီးတော့ဆောင်ရွက်မယ်လို့စဉ်းစားထားပါတယ်ပတ်ဝန်းကျင်မှာညချောင်းကရော်လေးလေးကျေလာတယ်အလေကောင်းလေးတောင်းပုံကြီးတပြည့်တောင်းကနေပြီးတော့ကျွန်းဒီပါလောက်ဖြစ်သွားတယ်အတွက်ညချောင်းကလက်ချမ်းကွဲသွားတယ်ပေါ့လေရှိပဲချမ်းပါလေတော်ကြီးလမ်းကြောင်း
အရှိနေပါတယ်တော်တော်တော်လေးကိုတိမ်ပြီးတော့ကျွန်တော်ပြင်ဆင်နေမယ်ရေရင်တွားလို့လာတော့ကျွန်တော်လုပ်မယ်ခံရဆိုတော့မလုပ်တဲ့အချိန်ကြီးကြောက်တယ်ဆိုတော့ဒီနောက်ထပ်ကမှရှိတဲ့အဓိကယူလမ်းကြောင်းပြင်ဆင်မှုအတွက်ကမ်းနေချင်းသိမ်းတဲ့ကိစ္စရေရွတ်သွားအောင်လို့ကျွန်တော်တူဖို့ယူရမယ်ကိစ္စဟိုဒါကတော့အဓိကအချက်လက်ဖြစ်ပေါ့လေဦးဆုံးမအောင်ရပြောကြတဲ့နေပဲဒီသတင်းပတ်အတွက်သိပ္ပံ
စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေကြတာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
1980အရောက်မှာနိုင်ငံပေါင်း25နိုင်ငံထိနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးအတွက်ကြိုးပမ်းနေကြလိမ့်မယ်လို့1960ပြည်လွန်အစောပိုင်းမှာအမေရိကန်သမ္မတ John F. Kennedy ကတတိပေးခဲ့ပါတယ်။ဒါပေမဲ့ NPT လို့ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ရဲ့ကျေးဇူးကြောင့်ပြောခဲ့တယ်လို့မဖြစ်မလာခဲ့ပါဘူး။ NPT ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေက IAEA လို့ခေါ်တဲ့နိုင်ငံတကာအနုညူစွမ်းအင် Agency နဲ့နှိကက်စွာပူးပေါင်းပြီးတော့နျူကလ িয়ার ပစ္စည်းတွေကိုလက်နက်ပြုလုပ်ရေးနဲ့ငြိမ်းချမ်းစွာအသုံးပြုရေးတို့အတွက်တိကျသတ်မှတ်ပြီးကန့်သတ်ပေးနိုင်ခဲ့ကြပါတယ်။ဒီလိုကန့်သတ်တားမြစ်နိုင်ခဲ့တဲ့အတွက်ယောဂါရှာဖွေရေးတိုက်ဖျက်ရေးကောက်ပဲသီးနှံအစ်စ်များပေါ်ထွန်းရေးရေရင်းမြင့်စီမံခန့်ခွဲရေးကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးညီမှန်းချက်တွေအတွက်သိပ္ပံနဲ့နည်းပညာပေါ်ထုတ်ရေးစတဲ့ငြိမ်းချမ်းရေးညီမှန်းချက်များအတွက်နျူကလ িয়ার စွမ်းရည်ကိုကြေကြေပြန့်ပြန့်အသုံးပြုလာနိုင်ခဲ့ကြပါတယ်။ကမ္ဘာတစ်ဝှမ်းမှာတန့်ရှင်းတဲ့စွမ်းအင်ပေးနိုင်တဲ့နျူကလ িয়ার စီးပွားရေးလည်းတိုးတက်လာပါတယ်။ NPT စာချုပ်အတိုင်းနျူကလ িয়ার လက်နက်မပြန့်ပွားအောင်ထိန်းသိမ်းထားနိုင်တဲ့အတွက်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်ထွန်းနိုင်တဲ့တည်ငြိမ်သောလုံခြုံရေးပတ်ဝန်းကျင်ကိုလည်းဖန်တီးနိုင်ခဲ့ပါတယ်။စီးရေးပြီးဆုံးချိန်ကစပြီးတော့အမေရိကန်နျူကလ িয়ার လက်နက်စုဆောင်းထားမှုပမာဏဟာအမြင့်ဆုံးအဆင့်ကနေ85ရာခိုင်နှုန်းထိကျဆင်းလာခဲ့ပြီးတော့အမေရိကန်နဲ့ရုရှားတို့ကြားချုပ်ဆိုခဲ့တဲ့ SDART လို့ခေါ်တဲ့မဟာဗျူဟာမြောက်လက်နက်လျှော့ချရေးသဘောတူညီချက်အရနှစ်နိုင်ငံလက်နက်လျှော့ချမှုဟာ1950ပြည့်လွန်နောက်ပိုင်းအနိုင်ဆုံးအဆင့်ကိုရရှိလာမှာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပြန်ပွားမှုဟူသည်မဟာလက်နက်လျှော့ချရေးအလားအလာကိုပြတ်ပြားစေမှာဖြစ်ပြီးတော့နျူကလ িয়ার စစ်ဖြစ်ပွားနိုင်တဲ့အန္တရာယ်မြင့်မားလာနိုင်ပါတယ်။အလားတူပဲနျူကလ িয়ার တက်ဆင်မှု၊မှားယွင်းတက်ချက်မှုမတော်တဆဖြစ်ပွားမှုတွေနဲ့အတူနိုင်ငံတကာအကြမ်းဖက်အဖွဲ့များလိုအစိုးရမဟုတ်တဲ့အဖွဲ့တွေလက်ထဲနျူကလ িয়ার လက်နက်ရောက်ရှိသွားနိုင်မှုစတဲ့အနေအထားတွေရောက်ရှိသွားနိုင်ပါတယ်။ရက်ကိုရီးယားကမစ်ဆိုင်းဒုံးကျည်တွေထက်ခါတလဲလဲစမ်းသပ်နေမှုမှာအမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာလူထုတန်းပေါင်းများစွာတို့ရဲ့လုံခြုံရေးကိုချိန်းချောက်နေပြီးတော့တည်ငြိမ်မှုပြတ်ပြတ်အောင်ဖန်တီးနေတာဖြစ်ပါတယ်။ NPT စာချုပ်ဟာရက်ကိုရီးယားရဲ့ပလူတိုနီယံနဲ့ယူရေနီယံတရားမဝင်ထုတ်လုပ်ပြီးတော့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုကမ္ဘာကဝိုင်းကျင်ဖို့အတွက်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်။နျူကလ িয়ার မပြန့်ပွားရေးစာချုပ်ဟာဒီကနေ့အချိန်မှာအလိုအဆုံဖြစ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့နျူကလ িয়ার မပြန့်ပွားရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအီလီယက်ကန်ကပြောကြားလိုက်ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်နေတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဒီတော့ဆုဆောင်ဆန်းစစ်ဆေးဘယူရို FBI အကြီးအကဲဟောင်း James Comey ဟာကျေဇပရင်းနဲ့လွတ်တော်ကြားနာပွဲမှာကြမ်းကြင်ထားတဲ့ကြားကနေလိန်လေပြောဆိုခဲ့တယ်လို့ American သမ္မတ Donald Trump ကတောက်ကြံနေမှာသတင်းတောက်တွေကိုပြောပါတယ်သမ္မတ Trump ကအင်ဂျီရိုအပြင်နှင်းစီဥယျာဉ်မှာသတင်းတောက်တွေရဲ့အမေကိုဖြေချိုင်းပြောကြတာဖြစ်ပြီးဒါဟာမေလ18ရက်နေ့ကစပြီးသတင်းမီဒီယာတွေနဲ့ပထမဆုံးအမေဖြေစလောက်တာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာချက်သပရင်းတွေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ Conservative Party အပါအဝင်ဘဲပါတီကမှအစိုးရဖွဲ့နိုင်တော့အောင်လွှတ်တော်အမတ်နေရာအများစုကိုမရခဲ့ကြပါဘူး။ဝန်ကြီးချုပ် Theresa May ကတော့မြောက်ပိုင်း Ireland က Democratic Unionist Party DUP နဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ကြေညာလိုက်ပါတယ်။နိုင်ငံတော်၏တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတောက်ကြံနေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ဆွီဒင်ကလက်တော်ဥက္ကဋ္ဌမစ္စတာအော်ရီမန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဗန်တို့ရဲ့ဖိတ်ကြားချက်အရဒေါက်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုတည်ဝင်ချစ်ကြည်ခီးဆက်လက်တွားရောက်တာဖြစ်ပါတယ်။ဆွီဒင်ခီးစင်တွင်မှာ Dong San Suu Kyi, Suu Kyi Nga Yau Myanmar Tain La Rui Nei Tui Sao Ma Ba.
အရှာနဲ့အရှိနဲ့တောင်ပြုတ်ပင်နေတဲ့ကတိရွတ်ပိုင်ဆိုင်တဲ့လို့ပြောနေတဲ့ရေးပြင်မှာငါးဖန်ွယ်ပိတ်ပင်တယ်လို့ပြောနေကြကြီးနာပါတယ်ကျေးဇူးပါရှင်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျယ်ရက်စမစ်ပါစနေနေ့နဲ့ခင်ဗျူးရေးမြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့
This program has come to you from the Voice of America, Washington.